ဗီဇာပြန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကိုနိုင်ငံပေါင်း89နိုင်ငံမှာတွေ့ရှိနေရပြီဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကစနေနေ့မှာပြောပါတယ်ပြည်ပကနေ Omicron ကူးစက်လာသူတွေချင်းမဟုတ်ဘဲပြည်ရင်းမှာပဲကူးစက်မှုရှိနေတဲ့နိုင်ငံတွေမှာ Omicron မျိုးကွဲနဲ့ပတ်သက်တဲ့ COVID-19 ရောဂါဖြစ်ပွားမှုဟာဆိုရင်တစ်ရက်ခွဲကနေ3ရက်တာအတွင်းနှစ်ဆဖြစ်လာနေတယ်လို့လည်း WHO ကစနေနေ့မှာပြောပါတယ် Delta မျိုးကွဲထက် Omicron တိုးပွားမှုကများလာတာကြောင့်ဒါဟာဆိုရင်မကြာခင်မှာ Delta မျိုးကွဲကိုလွှမ်းမိုးသွားပြီးအဓိကမျိုးကွဲဖြစ်လာမယ်အနည်းအထားလို့လည်း WHO ကပြောပါတယ် Omicron ကူးစက်မှုတွေအလျင်အမြန်တိုးပွားလာမှုဟာဆိုရင်ခန္ဓာကိုယ်ရင်းကိုယ်ခံစွမ်းအားကိုရှောင်ရှားနိုင်တာကြောင့်လားဒါမှမဟုတ်လည်းအရင်မျိုးကွဲတွေထက်ပိုပြီးကူးစက်မှုမြန်နေသလားဒါမှမဟုတ်လည်းမျိုးစလုံးပေါင်းသွားတာကြောင့်လားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း WHO ကပြောပါတယ်။လက်ရှိ COVID-19 ကာကွယ်ဆေးတွေက Omicron မျိုးကွဲအတွက်ထိရောက်မှုရှိလားဆိုတာအပါအဝင် Omicron မျိုးကွဲနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးတဲ့အချက်တွေလည်းအများအပြားရှိနေပါတယ်။ Omicron မျိုးကွဲကြောင့် COVID-19 ရောဂါဖြစ်ရတဲ့လူနာတွေရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးလည်းခိုင်မာတဲ့အချက်လက်တွေမရှိသေးဘူးလို့ WHO ကပြောပါတယ်ရှင်။